ဒီအာဆီယံအနေနဲ့ပဲ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပိုဆက်ဆံကြဖို့အမေရိကန်ထိတန်းအရာရှိကအရှိတောင်အရှာခီးစင်တဲ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်တော်စုဟာ NUG ဆိုရနဲ့ထိတွေ့ဆက်ဆံမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးနဲ့ NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့အရှိတောင်အရှာသုံးနိုင်ငံခီးထွက်နေတဲ့နိုင်ငံခြားရေးဝန်ကြီးဌာနတိုင်ပင်ခံ Derek Scholler ကဆိုပါတယ်။လွန်ခဲ့တဲ့၈လ၉လတွင် online video ဆက်သွယ်မှုကတစ်ဆင့် NUG နဲ့ American ပုံမှန်ထိတွေ့ဆက်ဆံခဲ့ပြီး NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်တကျပြီးပုံမှန်ထောက်စားမြန်မာပြည်သူတွေကိုကူညီပေးနိုင်ရေးစတာတွေကိုဆောင်ရွက်ခဲ့တယ်လို့ရှိုလေးကပြောကြားချက်ကိုကိုကာဘီ Straits Times သတင်းမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပဋိပက္ခတွေတည်လဲရေးအတွက်စစ်တပ်တစ်ခုနဲ့ထိတွေ့ဆက်ဆံနေလို့မရနိုင်ပဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုလိုအပ်ကြောင်းလည်းရှိုလေးကထည့်ပြောပါတယ်။သူဟာထိုင်းစင်ကာပူနဲ့ဘရူနိုင်းသုံးနိုင်ငံချင်းစဉ်ကိုမနေ့ဇွန်လ9ရက်နေ့ကစတင်ခဲ့တာပါတကြွလူရှားသူတွေနဲ့လွှတ်တော်အမတ်တို့တောင်းဆိုနေပေမဲ့ NUG ကိုတန်တမာရေးရအမေရိကန်ဘက်ကတရားဝင်အသိအမှတ်ပြုခြင်းတော့မရှိသေးပါဘူးခင်ဗျ